ါရှင် VOA အမေရိကန်တာယာ2019ခုနှစ်အောက်တိုဘာလ25ရက်တောက်ကြနေ့ညနေပဲအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18.25တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်ပါပါရှင်။အမေရိကန်မှာအထူးစုံစမ်းရေးမှူးရောဘတ်မော်လာစုံစမ်းမှုတွေလုပ်ခဲ့တာမှန်ကန်မှုရှိရလားဆိုတာကိုတရားရေးဌာနကရာဇဝတ်ကြောင်းနဲ့စစ်ဆေးနေပါပြီ။အင်ဒိုနီးရှားနိုင်ငံက Lion Air လေကြောင်းလိုင်းလေယာဉ်ပြတ်ကျခဲ့တာဟာဘောအီးလေယာဉ်မှာတပ်ဆင်ထားတဲ့စနစ်ကြောင့်ရောလေကြောင်းလိုင်းဝန်ထမ်းတွေရဲ့ပေါ်ရောက်မှုကြောင့်ပါဖြစ်တယ်လို့အင်ဒိုနီးရှားစုံစမ်းစစ်ဆေးသူတွေကပြောကြားလိုက်ပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်ရှင်။
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းတော်လေးဆက်သွယ်မေးမြန်းချက်တွေထဲမှာတော့မနေ့ကဘူးသီးထောင်အချင်းထောင်ကနေပြီးရုံထုတ်လာတဲ့ကားတန်းကိုမိုင်းခွဲတိုက်ခိုက်ခံရတာမှာရဲတပ်သားတဦးကြာဆုံးသွားပါတယ
်။ဘူးသီးထောင်အချင်းထောင်နေမောင်တို့ရုံထုတ်ပြီးပြန်လာတဲ့ကားဖြစ်မယ်။အဲဒီကားမိုင်းခွဲတယ်ပြည်လဲပြစ်ခတ်တိုက်ခိုက်တယ်ပေါ့။အဲတော့ရဲတပ်သားတွေတော့ကြာဆုံးသွားတယ်။နောက်ပြီးတော့လေးဦးတန်ရရတာပေါ့။ဘယ်ဖွဲ့ဆိုတော့
လုံချုံရေးနဲ့နေဆက်ရေးရဝင်ကြီးဗိုလ်မှူးကြီးမင်းတန်းရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တအောင်းပလောင်လက်နက်ကိုင်တပ်ဖွဲ့တွေရှိရာနားမှာဖြစ်တဲ့ပစ်ခတ်မှုမှာတော့ထိခိုက်ဒဏ်ရာရတာမကြားရပါဘူး။တစက်တည်းငင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အတွက်တော့အစိုးရကိုယ်စားလှယ်အဖွဲ့နဲ့အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပြန်တွေ့ကြဖို့ဒီကနေ့ဆွေးနွေးနိုင်ခဲ့ကြတယ်ဆိုတာကိုလည်းပြောပြပေးသွားမှာပါရှင်။အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတုန်းကထရမ့်စီယိုရဲ့တာဝန်ရှိသူတွေနဲ့ရုရှားနိုင်ငံပူးပေါင်းဆောင်ရွက်ခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးမှုတွေကမှန်ကန်မှုရှိခဲ့ရဲ့လားဆိုတာကိုတရားရေးဌာနကရာဇဝတ်ကြောင်းနဲ့စစ်ဆေးနေပါပြီ။အထူးစုံစမ်းရေးမှူးရောဘတ်မော်လာဦးဆောင်တဲ့စုံစမ်းမှုတွေအပေါ်တရားရေးဌာနကပြန်လည်သုံးသပ်နေရကနေရာဇဝတ်ကြောင်းနဲ့စတင်စစ်ဆေးနေပြီဆိုတာကိုသတင်းစင်းပြစ်နှစ်ခုကိုကိုးကားပြီးတော့နယူးယောက်တိုင်းမ်းသတင်းစာကြီးကကြာသပတေးနေ့တုန်းကစတင်ဖော်ပြခဲ့တာပါ။အခုစုံစမ်းမှုတွေကို Connecticut ပြည်နယ်အစိုးရရှိနေဂျွန်ဒန်နမ်ကဦးဆောင်ပါတယ်။ရာဇဝတ်ကြောင်းနဲ့စုံစမ်းနေတဲ့အတွက်အစိုးရရှိနေတွေအနေနဲ့စစ်ဆေးမေးမြန်းဖို့ဆင့်ခေါ်မှုတွေ၊ခုံတမာတိအဖွဲ့အဖွဲ့စစ်ဆေးမှုတွေလုပ်နိုင်မှာဖြစ်ပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မော်လာဒီနေ့စာမိုင်းကထုတ်ပြန်တဲ့အစီရင်ခံစာထဲမှာသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့စီယိုရဲ့တာဝန်ရှိသူတွေရုရှားနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဆုံးဖြတ်နိုင်လောက်အောင်ခိုင်မာတဲ့အထောက်အထားတွေမတွေ့ခဲ့ရဘူးလို့ဖော်ပြထားပါတယ်။ဒါပေမဲ့သမ္မတထရမ့်အနေနဲ့တရားမျှတရေးဆောင်ရွက်မှုတွေကိုအနှောက်အယှက်ပေးတယ်ဆိုတဲ့ဆက်ဆွဲမှုတွေနဲ့ပတ်သက်လို့တော့အပြစ်ကင်းတယ်လို့ပြောလို့မရဘူးလို့စုံစမ်းရေးမှူးမော်လာကအစီရင်ခံစာထဲမှာရေးသားခဲ့ပါတယ်။ရောဘတ်မော်လာရဲ့စုံစမ်းမှုတွေဟာအပြစ်မတွေ့တွေ့အောင်ရှာနေတဲ့လုပ်ရဖြစ်တယ်လို့သမ္မတထရမ့်ကအကြိမ်ကြိမ်ပြောကြားခဲ့ပါတယ်။ဒီစုံစမ်းမှုကအရင်အိုဘားမားအစိုးရနဲ့ထောက်လိုက်ရေးတာဝန်ရှိသူတွေမတရားပူးပေါင်းကြံစီစုံစမ်းမှုဖြစ်တယ်လို့ Republican တွေကလည်းဆွဆွဲကြပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆီးရီးယားနိုင်ငံမှာရှိတဲ့ရေနံနှင်းတွေကို IS အစွန်းရောက်တင်တဲ့တခြားရန်ဘတ်အဖွဲ့တွေရဲ့အန္တရာယ်ကနေကာကွယ်နိုင်မှုပြောလိုက်တာကိုအမေရိကန်စစ်ဘက်တာဝန်ရှိသူတွေကထောက်ခံလိုက်ပြီးတော့နောက်ထပ်ဆက်လက်နက်ပစ္စည်းတွေပို့ပြီးကာကွယ်ပေးနိုင်မှုပြင်ဆင်နေပါတယ်။ဆီးရီးယားနိုင်ငံထဲမှာဆက်ရှိနေသေးတဲ့အမေရိကန်တပ်ဖွဲ့တွေရဲ့အနေအထားကိုထပ်ပြီးအားဖြည့်နိုင်မှုအတွက်အမေရိကန်အနေနဲ့လှုပ်ဆောင်ခဲ့သလိုဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာလည်းဆီးရီးယားဒီမိုကရက်တစ်တပ်ဦး SDF အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းဒီထဲမှာဒေသတွင်းကိုဆက်လက်နက်ပစ္စည်းတွေနောက်ထပ်ထပ်ပြီးပို့သွားဖို့လည်းပါဝင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူကခြားသပတေးနေ့နောက်ပိုင်းမှာပြောကြားလိုက်ပါတယ်။အမေရိကန်နဲ့မဟာမိတ်တွေအနေနဲ့ISIS စစ်သွေးကြွတွေကိုတိုက်တဲ့နေရာမှာအရေးပါတဲ့အောင်မြင်မှုတွေတဲကတခုကတော့စီးရီးယားနိုင်ငံအရှေ့ပိုင်းကရေနံနှင်းတွေကိုထိန်းချုပ်နိုင်လိုက်တာပဲဖြစ်တယ်လို့သူကပြောပါတယ် ISIS ကပြန်ပြီးတော့ခေါင်းထောင်မလာစေဖို့အတွက်ဒီ ISIS ရေနံနှင်းကနေဝင်ငွေတွေမရအောင်လုပ်ရမှာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေဘက်ကအသေးစိတ်အချက်အလက်တွေကိုပြောဆိုဖို့ညှင်းဆန်ခဲ့ပေမဲ့လည်းပင်ကောစစ်ဌာနချုပ်အနေနဲ့ကတော့ဒီတန်ကြက်ကကားတွေနဲ့အပေါ်စားကြီကားရင်တွေကိုအသုံးပြုသွားဖို့စဉ်းစားနေတယ်ဆိုပြီးတော့ CNN နဲ့ Newsweek သတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာ
။ Ethiopia နိုင်ငံကနေစီးဆင်းလာတဲ့ Blue Nile မြစ်ပေါ်ကနေ Southless GERD ရေအားလျှက်စစ်ထုတ်လုပ်ရေးရေလောင်တမန်စီမံကိန်းကြီးနဲ့ပတ်သက်ပြီးတော့ Ethiopia နဲ့ Egypt အစိုးရကြားမှမတင်မမြတ်ဖြစ်နေချိန်မှာဒီနှစ်နိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးတွေကိုဆွေးနွေးဖို့အတွက် American အစိုးရကဖိတ်ကြားခဲ့ပါတယ်။မြေအောက်ပိုင်းမှာရှိတဲ့အီဂျစ်နိုင်ငံဟာနိုင်မြေရေကိုသာအဓိကထားပြီးသုံးစွဲနေရတာဖြစ်တဲ့အတွက်ဒီရေလောင်တမန်ကြီးကြောင့်ရေအရင်းမြေပေါ်တက်ရောက်မှုရှိလာနိုင်တယ်လို့ဆိုပြီးအီသီယိုးပီးယားနဲ့အီဂျစ်ကြားမှာအခြေအနေတွေတင်းမာလာနေတာ ါပါဒီကိစ္စကိုဆွေးနွေးဖို့အမေရိကန်ဗန္ဒာရေးဝန်ကြီးစတီဗင်မနူချင်ကအီဂျစ်အီသီယိုးပီးယားနဲ့ဆူဒန်နိုင်ငံတို့နဲ့အတူကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မဲလ်ဘတ်စ်ကိုပါဖိတ်ကြားထားပါတယ်80ရာခိုင်နှုန်းပြီးစီးနေပြီဖြစ်တဲ့ GERD ရေကာတာကို American Dollar 5 billion အကုန်ကျခံတည်ဆောက်နေတာဖြစ်ပြီးတော့လုံးဝပြီးစီးသွားရင်တော့လူဦးရေတန်းတရာရှိတဲ့ Ethiopia အတွက်အလွန်လိုအပ်နေတဲ့လျှက်စစ်တအားကိုထုတ်လုပ်နိုင်မှာဖြစ်ပါတယ်ရေကာတာကိုခန့်မြန်မြန်ရေဖြစ်မယ်ဆိုရင်မြေအောက်ပိုင်းကအီဂျစ်နိုင်ငံရပိုင်ခွင့်ရှိတဲ့ရေပမာဏနည်းသွားနိုင်တယ်လို့ဆိုပြီးအီဂျစ်အစိုးရကစိုးရိမ်နေပါတယ် Ethiopia ဝန်ကြီးချုပ် Abe Ahmed အစိုးရအနေနဲ့ရေကာတာကိုသဘောတူညီမှုမရပဲရေမဖြစ်ပါဘူးဆိုတဲ့ကတိပေးဖို့အီဂျစ်သမ္မတအက်ဒယ်ဖာတာ LCC ကလိုလားနေပါတယ်ရှင်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းတွေမှာတော်မီလောင်ကျွမ်းမှုကြောင့်လူ9000ထပ်မင်းဖေးလွယ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။တော်မီလောင်ကျွမ်းမှုမကူးဆက်အောင်လုပ်တဲ့အနေနဲ့ Pacific ဓာတ်ငွေ့နဲ့လျှက်စစ်ဓာတ်အားပေးကုမ္ပဏီကသူတို့ရဲ့လျှက်စစ်ဓာတ်အားနဲ့ဓာတ်ငွေ့ပေးနေတာတွေကိုရပ်တန့်ထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကဝိုင်းထုတ်လုပ်တဲ့နေရာမှာတော့900ကိုင်လုံးပဲမိကိုငိမ့်တက်နိုင်သေးတယ်လို့အာဏာပိုင်တွေကပြောပါတယ်အခုလောလောဆယ်မှာတော့ဧက16000လောက်လောင်ကျွမ်းနေပြီးတော့900ကိုင်လုံးပဲငိမ့်တက်နိုင်သေးကြောင်းအဆောက်အုံနဲ့အင်ဂျီ49လုံးမိလောင်ပျက်စီးသွားခဲ့ပြီးတော့ပျက်စီးဆုံးရှုံးမှုပမာဏဘယ်လောက်ရှိလဲဆိုတာကိုဆက်လက်တိုင်းတာနေသေးဖြစ်ကြောင်းအခုလောလောဆယ်မှာမိသက်သမား1300လောက်ကမိကိုဝိုင်းပြီးတော့ငိမ့်တက်နေကြပြီးတော့မနေ့ဖြန်မှာတော့မိသက်သမားပမာဏရည်ဒီထပ်ဝက်လောက်လဲထပ်တိုးသွားမှာဖြစ်တယ်လို့ဗီနယ်မီသက်ဌာနအကြီးအကဲမိုက်ဘာကတ်ကပြောပါတယ်ဒေါ်မီကြောင့်အန္တရာယ်ရှိနေပေမဲ့လည်းတချို့တွေကတော့သူတို့ရဲ့နေအိမ်တွေကနေဘေးလွရာကိုရွှေ့ဖို့ငင်းဆန်နေကြတယ်လို့ဆိုလိုမာခရိုင်ရဲရာရှိကပြောပါတယ်ဒီဒေါ်မီဟာဗုဒ္ဓဦးနေ့ကစပြီးတော့လောင်ကျွမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကောက်ချာနေညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ခြေညာပေးနေပါတယ်။အင်ဒိုနီးရှားနိုင်ငံက Lion Air လေကြောင်းလိုင်းရဲ့ Boeing 737 MAX လေယာဉ်2018အောက်တိုဘာလတုန်းကပြတ်ကျခဲ့တာဟာလေယာဉ်မြန်မာတက်ဆင်ထားတဲ့စနစ်ကြောင့်ရောလေကြောင်းလိုင်းဝန်ထမ်းတွေရဲ့ပေါ်ရော့မှုကြောင့်ပါဖြစ်တယ်လို့အင်ဒိုနီးရှားစုံစမ်းစစ်ဆေးသူတွေကပြောကြားလိုက်ပါတယ်။ Boeing 737 MAX လေယာဉ်မြန်တွေမှာတက်ဆင်ထားတဲ့လေယာဉ်ပြန်သန်းနေရင်းနဲ့ဆက်ရမသွားအောင်ကာကွယ်ပေးတဲ့ NCAS စနစ်ကြောင့်လေယာဉ်ဥပိုင်းဟာအောက်ကိုအကြိမ်ကြိမ်ထိုးဆင်းပြီးလေယာဉ်မှုတွေထိမ့်လို့မရအောင်ဖြစ်ခဲ့တယ်လို့အင်ဒိုနီးရှားစုံစမ်းရေးမှုတွေကပြောပါတယ်။လေယာဉ်တွေထိမ့်ချုပ်လို့မရတဲ့အခြေအနေမျိုးကို MCAS စနစ်ဒီဇိုင်းထုတ်လုပ်ထားသူတွေနဲ့အတည်ပြုထားသူတွေကထပ်မတွက်ဘူးလို့လည်းအစိုးရခန်းစားထဲမှဖော်ပြပါရတယ်။ဒါရင်မက Lion Air လေကြောင်းလိုင်းဝန်ထမ်းတွေကတယောက်နဲ့တယောက်သတင်းပေးဖို့ပေါ်ရော်တဲ့အရေးပေါ်အခြေအနေကြုံလာရင်လေယာဉ်မှုတွေကိုယ်တိုင်လေယာဉ်ကိုဘလို့ထိမ့်ရမလဲဆိုတဲ့ကြွမ်းကျင်မှုပိုင်းအားနည်းတဲ့အတွက်လေယာဉ်ပြတ်ကျခဲ့တာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်လိုက်တဲ့စုံစမ်းမှုအဆုံးသက်အစိုးရခန်းစားထဲမှထောက်ပြထားပါရတယ်။လူပေါင်း189ယောက်သေဆုံးခဲ့ရတဲ့လေယာဉ်ခီးစဉ်မတိုင်ခင်တခြားခီးစဉ်တွေအတွင်း Boeing 737 MAX လေယာဉ်တွေမှာခြုံရင်းကျွတ်တွေရှိခဲ့တာကြောင့်ဒီလေယာဉ်တွေကိုရပ်ထားခဲ့တဲ့လို့လည်းပြောပါတယ်။ဒါရမက Lion Air လေကြောင်းလိုင်းမှာ2018အောက်တိုဘာလအတွင်းလေယာဉ်မြန်တွေထိမ့်သိမ်းမှုမှတ်တမ်းစာမျက်နှာ31မျက်နှာလည်းပျောက်နေတယ်လို့အစိုးရခန်းစားထဲမှဖော်ပြထားပါတယ်။ဒီအစိုးရခန်းစားနဲ့ပတ်သက်လို့ Lion Air လေကြောင်းလိုင်းကတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။ Lion Air လေကြောင်းလိုင်းလေယာဉ်ပြတ်ကျခဲ့ပြီးနောက်9လအကြာ Ethiopia လေကြောင်းလိုင်းက Boeing 737 MAX လေယာဉ်တစ်စင်းပြတ်ကျခဲ့တာကြောင့်ကမ္ဘာတစ်လွှားမှာဒီ Boeing ကုမ္ပဏီလုပ်တဲ့ 737 MAX လေယာဉ်တွေပြန်တမ်းမှုကိုရန်နာခဲ့ပါတယ်။ MCAS စနစ်ကိုပြန်လည်ပြင်ဆင်ဖို့အတွက် Boeing ကုမ္ပဏီကလှုပ်ထားပေမဲ့ American ပြည်ထောင်စုလေကြောင်းဆိုင်ရာအုပ်ချုပ်ရေးအဖွဲ့ FAA ကတော့ဒီဇိုင်းသစ်ကိုခုချိန်ထိအတည်မပြုသေးပါဘူး။
ဗြိတိန်နိုင်ငံလန်ဒန်မြို့နီကရပ်ထားတဲ့ဒီ truck ကားစင်းပေါ်မှာထိဆုံးသွားခဲ့တဲ့လူ39ယောက်နဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံအနေနဲ့အများဆုံးဖော်ထုတ်အတည်ပြုနိုင်မှုမျှော်လင့်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီနေ့မှပြောကြားလိုက်ပါတယ်။အော်တိုဘာ23ရက်နေ့ကဗြိတိန်နိုင်ငံ SS နဲ့ Green Mew ကဒီ water clay ဆက်မှုဇုံတစ်ခုမှရပ်ထားတဲ့ကုန်တင်ကားထဲမှာလူသေအလောင်း39လောင်တွေ့ရှိခဲ့တာဖြစ်ပြီးတော့အဲ့လူတွေဟာတရုတ်လူမျိုးတွေဖြစ်တယ်လို့ဗြိတိန်အာဏာပိုင်တွေကယူဆနေကြတာပါ။တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရဟွာချူရင်းကတော့ဗြိတိန်နိုင်ငံမှာရှိတဲ့တရုတ်တန်ရုံးရဲ့ကောင်စစ်ဝန်ဟာအဲ့ဒီအခင်းဖြစ်တဲ့နေရာကိုရောက်ရှိသွားခဲ့ပြီးတော့ဒေသခံရဲတပ်ဖွဲ့နဲ့ဆက်သွယ်ဆောင်ရွက်နေကြောင်းဒီသေဆုံးသွားသူတွေဟာဘယ်သူတွေဆိုတာကိုဗြိတိန်ရဲတပ်ဖွဲ့ကဆက်လက်စုံစမ်းနေသေးဖြစ်ပြီးတော့အခုလောလောဆယ်မှာတော့ တရုတ်နိုင်ငံသားတွေဟုတ်မဟုတ်ဆိုတာကိုအတိမပြုနိုင်သေးဘူးလို့ပြောပါရယ်ဒါပြင်ဗြိတိန်အနေနဲ့လည်းဒီသေဆုံးသွားတဲ့သူတွေဘယ်သူဖြစ်တယ်ဆိုတာကိုအမြန်ဆုံးဖော်ထုတ်ပြီးဒီမှုမှာပါဝင်ပတ်သက်နေတဲ့သူတွေကိုလည်းပြင်းပြင်းထန်ထန်အရေးယူဖို့တရုတ်နိုင်ငံဘက်ကတောင်းဆိုလိုက်ပါတယ်ခင်ဗျာ
မြောက်အတ္တလန်တိတ်စီးရေးမဟာမိတ်နေတို့အဖွဲ့ရဲ့စီးရေးအသုံးစီကိုနောက်ထပ်ဒေါ်လာဘီလီယံ130ဆွဲမယ်လို့နေတို့အတွင်းမှုချုပ်ယန်စတိုဒန်ဘတ်ကပြောကြေညာပြုလိုက်ပါတယ်ဘယ်ဂျီယံနိုင်ငံဘရာဆဲလ်စ်မြို့မှာကျင်းပနေတဲ့နေတို့အဖွဲ့ဝင်ကာကွယ်ဝင်ကြီးများစီဝေးဝဲမှာအတွင်းရေးမှူးချုပ်စတိုလန်ဘတ်ကစီးရေးအသုံးစိတ်တိုးဖို့ဒီကနေ့ကြေညာခဲ့တာပါနေတို့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ရန်အန်ဒီယာတွေကိုတားဆီးနိုင်ဖို့နဲ့ကာကွယ်နိုင်တဲ့အနေအထားရှိဖို့အတွက်ကာကွယ်ရေးအသုံးစိတ်ထဲမှာယင်းနှိမ့်နှံ့ဖို့လိုအပ်တဲ့အကြောင်းနဲ့ရှင်းနှစ်မှာနောက်ထပ်အသုံးစိတ်ဒေါ်လာဘီလီယံ100တိုးမြင့်သွားမှာဖြစ်ကြောင်းကိုသူကအခွင့်အမေကုန်းထဲမှာပြောကြားသွားပါတယ်။နေတို့အဖွဲ့ဝင်နိုင်ငံတွေထဲဝင်တဲ့ကာကွယ်ရေးအသုံးစိတ်တွေကလည်း9နှစ်ဆက်တိုက်များလာတယ်လို့သူကပြောသွားပါတယ
်။တားကြံနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်အခုနောက်ဆုံးရထားတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်ရခိုင်ပြည်နယ်မှာမနေ့ကဘူးသီးတောင်အကျဉ်းထောင်ကနေမောင်တော့ကိုပြန်လာတဲ့အကျဉ်းထောင်လုံခြုံရေးကာဒစီမိုင်းခွဲတိုက်ခိုက်ခံရတာကြောင့်လိုက်ပါလာတဲ့ရဲတပ်ဖွဲ့ဝင်တချို့သေဆုံးဒဏ်ရာရခဲ့တဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ဒေသခံတွေကပြောကြပါဗျ။ဒီတိုက်ခိုက်မှုဟာရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA ရဲ့လက်ချက်လို့စစ်တပ်ဘက်ကဆွဆွဲနေပြီး AA တာဝန်ရှိသူတွေကတော့သူတို့လက်ချက်မဟုတ်ဘူးလို့ညင်းပါတယ်။ရခိုင်ပြည်နယ်အတွင်းလက်နက်ကိုင်ပြိပခါတွေရဲ့နောက်ဆုံးသိထားရသမျှအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဗူဒီတောင်မောင်တော်လမ်းမှာအချုပ်သားတွေကိုလုံခြုံရေးယူလာတဲ့ရဲရင်တစီမနေ့ညနေပိုင်းမှာမိုင်းဆွဲတိုက်ခိုက်ခံရပြီးတေဆုံထိခိုက်တန်ရာရရှိမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်အစိုးရဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးဗိုလ်မှူးကြီးမင်းတန်းက VOA ကိုပြောပါတယ်
ဟုတ်တယ်မင်းညနေရအဲဒီအချင်းထောင်ရုံးထုတ်တာပေါ့မင်းတောင်ချင်းထောင်နေမောင်တို့ရုံးထုတ်ပြီးတော့ပြန်လာတဲ့ကားဖြစ်မယ်အဲဒီကမိုင်းခွဲတယ်ပြည်လဲပြခတ်တိုက်ခိုက်တယ်ပေါ့ဒီတိုင်းမူချင်းနေရတော့ရဲတပ်သားတွေနှစ်ယောက်ကြာဆုံးသွားတယ်နောက်ပြီးတော့လေးဦးတန်ရာရတာပေါ့အဲ့ဖွဲ့ဆိုတော့အေးဖွဲ့ပေါ့လုံဆောင်ရက်တွေကသူတို့လုံဆောင်ရက်တွေပဲမိုင်းခွဲတာရယ်နောက်ဒီကနေ့ကနေ့တန်ရာရယ
်မောင်တော်မျိုးနဲ့ဆရာယုံကနေအချုပ်သားတွေကိုယုံချင်းထုတ်တယ်ဆောင်လာချင်းလုံချုံရေးလိုက်ပါလာတဲ့နေကြဆောက်တိုင်းရင်သုံးကရင်သန်းတွေကိုမောင်တော်နဲ့ဗူဒီတောင်ကြားက6မိုင်မှာမိုင်း3လုံးခွဲတိုက်ခိုက်ခံရတာပါလုံချုံရေးကတိုက်ခိုက်ခံရပေမဲ့လည်းအချင်းသားတွေတင်ဆောင်လာတဲ့ကားတော့ထိခိုက်မှုမရှိခဲ့ပါဘူးအေးတပ်ဖွဲ့တွေအနေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပြန်မှသာတိုက်ခိုက်နေမှုပေါ်မှာဝန်ကြီးဗိုလ်မှူးကြီးမင်းတန်းကခုလိုဆက်ပြောပါတယ်
မြန်မာနိုင်ငံရဲတပ်ဖွဲ့ဆိုတာတရားဥပဒေစိုးမိုးရေးပေါ့နော်နည်းနည်းပြည်ရေးပြည်ရေးကိုအဓိကအထောက်အကူပြုတဲ့အဖွဲ့ပဲဒီကတော့ဒီလိုဂျိုးပြီးလုပ်နေတဲ့လူတွေကိုပြန်မှထားပြီးတိုက်ခိုက်တာပေါ့အဲ့လိုတော့မကောင်းဘူးပေါ့ဗျာနော်တန်ဖက်လောက်ရက်ကိုလုပ်တဲ့လူတွေကဒီလိုပြတ်ပတ်မျိုးယူတိုက်တာပေါ့နော်
အခင်းဖြစ်ပွားရာနေ့တစ်တော်ကြေးရွာသားတူကတော့ဘုံခွဲတိုက်ခိုက်မှုဖြစ်စဉ်တွင်ရဲတပ်သားတွေထိခိုက်တန်ရာရရှိမှုဟာလုံနယ်ဝန်ကြီးပြောတာထက်ပိုများတယ်လို့ပြောပါတယ
်ဘုဒ္ဓတောင်နာမုံတော်ကဆရာခံကိုယူတန်တော့လို့ပြောတယ်ညီကလူကြီးလေးလာတယ်လေအဲဒီမှာမိုက်ခွက်တာစီတမားအဲဒါနဲ့ရောက်ဆရာရတာစီတယောက်နေခါသားလားညီလားဆိုတာတော့ကျွန်တော်တို့လည်းအသိအကျမသိဘူး
နေကြဆောက်ရဲတပ်ဖွဲ့ရင်တန်းမိုင်းခွဲတိုက်ခတ်ခံရမှုမှာရခိုင်လက်နက်ကိုင်အေဖွဲ့လက်ချက်မဟုတ်ကြောင်းအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်အဲ့ဒီကိစ္စကကျွန်တော်တို့ဘက်ကလောက်တာမဟုတ်ဘူးကြာကျွန်တော်တို့နဲ့ဘာမှမဆိုင်ဘူးအောက်ခြေတက်တဲ့အလုံးကိုကျွန်တော်တို့မေးပြီးအခုအဲ့ဒီဖြစ်တဲ့ဥစ္စာကလည်းသူတို့ဘာမှစစ်တပ်တွေအခြေဆိုင်ထားတဲ့ဓားသေးမှဖြစ်တာဘသူလောက်တဲ့ဥစ္စာဆိုတော့ဒါကျွန်တော်တို့လည်းအတေချာမသိဘူးကြာ
ဒီနေ့စံပိုင်းမှာရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်ထဲမှာနေကြဆောက်ရဲစခန်းလေးခုအပါအဝင်မြောက်ဥရဲတိုင်းရင်ရိုးသရုပ်ရဲကင်းစခန်းတွေကိုအေဘက်ကဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ဒီကနေ့မှလည်းမင်းပြမြို့နယ်ဒိုင်းနာရွာဘက်နဲ့ပလဝါမြို့နယ်ဘက်မှာစိုက်ပွဲဖြစ်ပွားမှုရှိနေတယ်လို့ခိုင်တုခကပြောပါတယ
်။ဒီနေ့လည်းပဲမင်းပြမြို့နယ်ဒီလေးမျိုးကြီးရဲ့အခြေခံကဒီဒိုင်းနာရွာဘက်မှာတော့လည်းလည်းကြီးတယ်နဲ့တောက်ချောက်ဟိုဗမာစစ်တပ်ကစွမ်းပြီးတော့ပြစ်နေတာရှိကျန်းနေရတယ်နော်ဘလောက်ဘက်မှာလည်းတိကျမှုတွေရှိတယ်လို့တော့ဟိုဒေတာချင်းတင်တွေရတော့တိရဒါမဲ့တိတ်ပွေးအသေးစိတ်တွေကတော့ကျွန်တော်စီကဒီအောက်ခြေကတော့ဘာမှဟိုပြောလာတာတော့မရှိဘူ
းမနေ့ကလည်းမင်းပြမြို့နယ်ကြော်ကရွာဘက်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်ဒုခကဆိုပါတယ်ဒီနေ့မနေ့မှလည်းကြောက်တော်မြို့နယ်ဘုံတော်ကျေးရွာဘက်ကိုမြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတယ်လို့ခံဆောင်ကျေးရွာသားတွေကပြောပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးအဖွဲ့တို့တိုက်ပွဲဖြစ်ပွားနေစဉ်ကာလတွင်အရသာကားတွေပါဝင်ရဲတပ်ဖွဲ့ဝင်ရင်တန်းတပ်မတော်ရင်တန်းတွေမကြာခဏမိုင်းခွဲတိုက်ခိုက်ခံရပါတယ် မနေ့ကလည်းမြောက်ဦးမြို့နယ်တိန်ညူကျေးရွာသရဘက်မှာမိုင်းပောက်ကွဲမှုဖြစ်ပွားခဲ့ပြီးထိခိုက်မှုမရှိဘူးလို့ဒေသခံရွာသားတွေကပြောပါတယ်။အောက်တိုဘာလ23ရက်နေ့ကလည်းမောင်သောမြို့နယ်မောင်သောငူမော်တွားကားလမ်းပေါ်မှာလမ်းလုပ်ငန်းဦးစီးဌာနကနေလမ်းပြုပြင်ဖို့အတွက်မြေထိုးဆက်နဲ့မြေပြုပြင်စင်မှာမိုင်းတလုံးသွေ့ရှိလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေရှင်းလင်းခဲ့ရတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုနိုင်ကိုရင်ပြောပြသွားတာပါရှင်။ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတော့ကုတ်ခိုင်မြို့အဝင်လိုင်စင်စစ်တောင်ချေတအောင်ပလောင်လက်နက်ကိုင် TNL တပ်တွေရှိတဲ့နေရာနာမှာဒီနေ့မနေ့10နာရီကျော်လောက်ကပြစ်ခတ်မှုတွေရှိခဲ့ပြီးမူဆယ်ကုတ်ခိုင်လမ်းပေါ်မှာရင်သွာလာတွေပိတ်ဆို့သွားပါတယ်။ဒီပြစ်ခတ်မှုမှာတပ်မတော်ဘက်ကတစ်ဖက်သက်ပြစ်တာသာဖြစ်တယ်လို့တအောင်လက်နက်ကိုင် TNL ပြောခွင့်ရသူတွေဘက်ကပြောပါတယ်။အပြည့်အစုံကိုကိုစော်ဝင်းလိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့အောက်တိုဘာ25ရက်ကုတ်ခိုင်မြို့နယ်အတွင်းမှာဖြစ်ခဲ့တဲ့ပစ်ခတ်မှုမှာမြို့ကိုဖျက်ဆီးသွားတဲ့တပ်မတော်စစ်ကြောင်းကပစ်ခတ်မှုသာဖြစ်ပြီး TNL ဘက်ကပစ်ခတ်မှုမရှိခဲ့ကြောင်းတအောင်းလက်နက်ကိုင် TNL အဖွဲ့ကဗိုလ်မှူးတိုက်ကြော်က VOA ကိုပြောပါတယ
်။ဒီမနေ့မှာတော့ဒီစတောင်30ရုံးတော့ဒီလက်ဆောင်စစ်ကုတ်ခိုင်လက်ဆောင်စစ်အကြင်လို့စစ်ကြောင်းဖျက်သွားတဲ့အချိန်ဒီသူတို့ကုခံမျိုးပေါ်နေတဲ့အတူတူနဲ့ဒီလည်းနဲ့တက်တာကားတွေနဲ့သူအမရှိကျွန်တော်ဖြတ်တဲ့လိုလမ်းတွေပြတယ်သူတို့ပဲတခြားမျိုးပြတယ်ကျွန်တော်ပြန်လည်းပြခတ်မှုမရှိသူတို့ရမ်းပြတာပဲရှိတယ်ဒီဒီဆိုလိုပြတဲ့တက်ပွဲလည်းပြတာမဟုတ်ဘူးကျွန်တော်လမ်းလမ်းမကွာဖြတ်တဲ့ချင်းကသူတို့ကရမ်းမမရမ်းတမ်းမပြခတ်တယ်ဒီဒီကခံခဲ့ဘူးတော့ကျွန်တော်ကပြရတယ်နှစ်နာရီမှာတော့အာဒီတက်ပွဲပြဖြစ်တယ်ဒီဆိုလိုပြတဲ့ကုခိုင်မြို့နယ်ပါစတီယံဖြစ်တဲ့တည်း
ဒီနေ့မနေ့အစောပိုင်းမှာကုခိုင်မြို့နယ်မော်ဟမ်အုတ်စုနော့ဟွေကျွေးရွာဘက်မှာလည်းတိုက်ပွဲရှိခဲ့ပြီးမနေ့ကလက်နက်ကြီးလေးလုံးကျခဲ့တဲ့အတွက်ခလေးတယောက်ဆေးရုံကိုပို့ထားရကြောင်းကုခိုင်မြို့အရေးပေါ်ကူညီကယ်ဆယ်ရေးကွန်ရက်သတင်းပြန်ကြားရေးဌာနတာဝန်ခံဆရာမမိုင်းမိုင်းကပြောပါတယ်ကုခိုင်မြို့ကဖုန်တော်ကြီးစာတင်ကြောင်းအပါအဝင်စာတင်ကြောင်းတချို့ကိုအခုချိန်မှာပိတ်ထားရတယ်လို့ဆိုပါတယ်မနေ့အောက်တိုဘာ24ရက်နေ့မှာ TNL စခန်းရှိရာနမ်ဆံမြို့ကိုခမရ83လက်အောက်ခံတမ88ကတိုက်ခိုက်ခဲ့သလိုအဲ့ဒီနေ့ညနေ 9:00 လောက်မှာကွက်ခိုင်မြို့နယ်နတ်မခွေကျွော်ဘက်က TNL စခန်းရှိတဲ့ဘက်ကိုတမတော်ဘက်ကပစ်ခတ်ခဲ့တဲ့အပြင်ဒီမနေ့ 6:00 လောက်မှာလည်းအဲ့ဒီနေရာကိုလက်နက်ကြီးတွေနဲ့ထပ်မံပစ်ခတ်ခဲ့တယ်လို့ဗိုလ်မှူးတအိုက်ကျော်ကပြောပါတယ်ဒီကနေ့မနေ့ပိုင်းကွက်ခိုင်မြို့အဝင်မှာဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူပုံမှုကျုပ်ဆောင်မင်းထွန်းက VO ကိုအခုလိုပြောပြပါတယ
်။သူကကျွန်တော်တို့ဒီလက်နက်မှာကုတ်ခိုင်မှာဖြစ်တာတော့ကျွန်တော်တို့ကုတ်ခိုင်ရဲ့တောင်ပဲမီတာ9000လောက်မှာကျွန်တော်တို့ပြည်တော်မြန်မာပြည်မှာရှိတဲ့ကာလိုင်းရွာကိုတွားတဲ့နံကွက်အဲဒီမှာကျွန်တော်တို့ဆက်စစ်တောင်ပြီးတော့ကာလိုင်းရွာတော့နံကွက်မှာ DNA ရောက်တဲ့လောက်ကျွန်တော်တို့ဟွာလေးကိုဖြီးသွားလာလို့စက်ကြီးကြောက်နေဆိုပြီးတော့ကျွန်တော်တို့ဖြီးသွားတဲ့စီတီကစီတီကတမှုပြီးတော့ကျွန်တော်တို့ကုတ်ခိုင်မှုမှာရှိတဲ့လုံးဝရှိကြမှာအဲလိုထွက်ကြကြရင်းနေဆင်းနေရတော့ပါဒီဆုံးမလို့ပေါ့ကျွန်တော်ကိုးနာကြီးရနေဒီကိုးနာကြီးအားမလို့ဒီအားမလို့တော့ဒီလိုဆက်သွားဖြစ်တယ်ဒီကကြာဆုံးမလို့ရှိပါအောင်ဒီအနေနဲ့ကတ်တာတော့ကပြန်တယ်ဆုတ်ပါသွားတယ်ဆိုတော့ပါတယ်
အော်တိုဘာ24ရက်နေ့ကကုတ်ခိုင်မြို့အနောက်ပိုင်းမှာ TNL နဲ့တပ်မတော်ထိတွေ့ပစ်ခတ်မှုရှိခဲ့တယ်ဆိုတာကိုလည်းပုံမှုချုပ်ဇော်မင်းထွန်းကအတည်ပြုပြောဆိုခဲ့ပါတယ်ကုတ်ခိုင်မြို့အဝင်လွိုင်းဆမ်စစ်တောင်ကြီးလာရှိုးမှုဆယ်ကုတ်ခိုင်လမ်းမပေါ်မှာဒီကနေ့ပဲဆယ်နာရီကျော်လောက်မှာပြစ်ခတ်မှုတွေရှိခဲ့လို့ဒေသခံတွေပိတ်မိနေကြကြောင်းကုတ်ခိုင်မြို့အရေးပေါ်ကူညီကယ်ဆယ်ရေးကွန်ရက်သတင်းပြန်ကြားရေးတာဝန်ခံဆရာမမိုင်းမိုင်းကပြောပါတယ
်ဘွန်ဒရက်ဆန်ဖြစ်တောင်းချီမှာထိတွေ့တိုက်ခတ်မှုတွေဖြစ်တယ်အဲ့တော့ခီးသွားလာတဲ့ပြည်သူတွေကပိတ်မိနေပါ့တမ်တော့ဘက်ကစစ်တပ်ကတော့တန်ကန်နေစီသွားလိုက်တယ်ဟိုစီရကကာလေးစီးလောက်နဲ့တွားလိုက်တယ်ဆိုတော့ကျမတို့ကြားတာတော့ဒီ PNL ဘက်ကနေတော့ဒီစက်ကြီးကောက်တဲ့ပုံစံမျိုးပေါ့နော်လုပ်တဲ့အတွက်ကြောင့်မို့နည်းနည်းချင်းနည်းရဲ့ပုံစံမျိုးပေါ့အဲ့လိုတွားရဲဆိုမှကျမတို့ကြားတယ
်ဩဂုတ်လအတွင်းကွက်ခိုင်မြို့နယ်ထဲမှာမြောက်ပိုင်းညင်အောင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ TNL AA MNDAA နဲ့တပ်မတော်အကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရသား2000နီးပါးလောက်ထွက်ပြေးတင်းချောင်ခဲ့ကြရပါတယ်အခုဖြစ်ပွားနေတဲ့တိုက်ပွဲတွေဟာဩဂုတ်လ15ရက်မနေ့ပိုင်းမှာပြည်ဦးလင်မြို့တပ်မတော်နှိပညာတက္ကသိုလ်ကိုမြောက်ပိုင်းညီနောင်မဟာမိတ်၃ဘွဲ့ကဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းရှမ်းပြည်မြောက်ပိုင်းမှာနှစ်ဖက်တိုက်ပွဲတွေပြန်လည်ဖြစ်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာပါရှင်အခုငင်းချိုင်ရေးဘက်ကိုလှည့်ပေးကြပါမယ် တနစ်ကျော်ရန်နာထားတဲ့တရားဝင်ညင်ချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့ဒီကနေ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတည်ဆုံဆွေးနွေးပြီး JICM ခေါ်တနိုင်ငံလုံးအပြည့်အဝသဘောတူညီချက်ပူရဲအကောင့်ထယ်ဖို့ရေးဆိုင်ရာညှိနှိုင်းရေးအစည်းအဝေးကိုမကြာခင်စတင်နိုင်ဖို့ဆွေးနွေးနိုင်ခဲ့ကြပါတယ် JICM အစည်းအဝေးဖြစ်မြောက်ခဲ့ရင်လာမယ့်နှစ်ဆမှာပြည်ထောင်စုညင်ချမ်းရေးညီလာခံ27ရာစုပင်လုံကိုပြန်ပြီးတော့စတင်နိုင်မှာဖြစ်တဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံတဲ့အကျိုးညှိနှိုင်းအစည်းအဝေးမှာအစိုးရဘက်ကအမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ညီချင်းရေးဘူဌာန NRPC ကဒုဥက္ကဋ္ဌဦးထွန်းထွန်းဦးကခေါင်းဆောင်ပြီးတပ်ပိုင်းဆိုင်ရာကိုယ်စားလှယ်တွေအပါအဝင်ကိုယ်စားလှယ်၉ဦးတက်ရောက်ခဲ့တယ်လို့တိုင်းဒေသလက်နက်ကိုင်အဖွဲ့ EAO တွေဘက်ကလည်းဗိုလ်မှူးကြီးဆိုင်ငင်ဦးဆောင်ပြီးအဖွဲ့ဝင်၉ဦးတက်ရောက်ဆွေးနွေးခဲ့တာပါဒီစီဝေးမှာ JICM ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူညီချက်ပူးတွဲအကောင့်ထယ်ဖို့ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပနိုင်ရေးကိုဥတီဆွေးနွေးခဲ့တာလည်းဖြစ်ပါတယ်အစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာတော့ JICM စီဝေးကျင်းပနိုင်မဲ့အလားအလာကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေးကအခုလိုပြောပါတယ
်ခုလောလောဆယ်မှာကျွန်တော် NC ဈေးနှစ်ပြည့်ဖြစ်ပါတယ်အဲ28နှစ်မှာကျွန်တော်ကျင်းပမှုရှိတယ်ဒီမှာဟိုဒီကိုခေါင်းဆောင်ပြီးလဲစုစုညီညီတက်ရောက်ဖို့ရှိတယ်နော်အဲ့ကာလမှာတစ်ဆက်တစ်ဆက်လဲကျင်းပတယ်ကိုကျွန်တော်ဆက်ပြီးတော့ပြည်နယ်သွားလို့ရှိမှာဒီကျဲအတိအကျတော့လောလောဆယ်လို့ပြောလို့မရဘူး
ညင်ကြရေးဆိုင်ရာတရားဝင်ဆွေးနွေးပွဲတွေပြန်လည်စတင်နိုင်ဖို့ဆိုရင် JICM စီဝေးကအရေးအကြီးဆုံးဖြစ်ကြောင်းနဲ့ JICM စီဝေးမှာဆွေးနွေးမဲ့အချက်တွေကိုလည်းအခုလိုဆက်ပြောပါတယ်
ဒီတက်နေတဲ့ငင်းညာရေးကိုပြန်စနိုင်လို့စမှတ်တာ JICM အဓိကယုံကြည်မှုပေါ့နော်ယုံကြည်မှုမှာမှကျွန်တော်တို့2010အတော်ရဲ့စိုးရိမ်ချက်တွေလည်းရှိတယ်။နောက်ဒီကျွန်တော်တို့သွားနေတဲ့ငင်းညာရေးလုပ်ငန်းစဉ်မှာပုံမှန်ခိုင်မာအောင်ပေါ့နော်နှစ်ပိုင်းရှိတယ်စစ်ပိုင်းရပိုင်းနဲ့နိုင်ငံရေးဆွေးနွေးမှုပိုင်းဒီပိုင်းတွေမှာဘယ်လိုမျိုးကျွန်တော်သဘောတူချက်တွေရှိမလဲနောက်စစ်ပိုင်းရဆိုတဲ့ဘယ်လိုခိုင်မာအောင်လုပ်မလဲဆိုဒီပေါ်မှာနှုတ်နှစ်ဖက်ကတိကဖို့အဲ့ဒါနံပါတ်၁ဒါကရုံးချင်းမှုဒီစားနံပါတ်၄ကဘယ်လိုပုံစံနဲ့ကောင်းမလဲဆိုတော့ပုံစံပေါ့နံပါတ်၃ကတော့ဒီပေါ်မှာအစ်စ်လိုက်အစ်စ်လိုက်ပေါ့နော်ကျွန်တော်တို့ကဟိုတစ်ခါလဲနေတော့မရနိုင်အဲ့တော့အစ်စ်လိုက်အစ်စ်လိုက်ဘယ်လိုပုံစံလဲဆိုရပါတယ်ဒီ၃ချက်နဲ့ကျွန်တော်တို့ကနှစ်ဖက်ဟိုဒီဘာဖြစ်လက်ခံတာဒီအောင်ပြန်မအောင်ဖြစ်ပါ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပြောရေးဆိုခွင့်ရှိသူဒေါက်တာစလိုင်းလှံပုံစခေါင်းကတော့ဒီနေ့ဆွေးနွေးတဲ့အချက်တွေကိုဆုံးဖြတ်အကောင့်ထဲပေါ်ရင်လာမယ့်နှစ်ဆန်းမှာပြည်တော်စုညီကြဲညီလာခံကျင်းပနိုင်မယ်လို့မျှော်လင့်ကြောင်းပြောဆိုပါတယ်
။ JICM ကလည်းကျွန်တော်တို့ခုအလုပ်ဖွဲ့တွေကျူးစားထားတဲ့တိုင်ဆောင်မှုပြင်မယ်ဆိုရင်တော့ကျွန်တော်တို့လာမယ့်နှစ်ဆန်းပိုင်းမှာကျွန်တော်တို့ပြည်တော်စုညီကြဲညီလာခံကျင်းပနိုင်တဲ့အဖြစ်ကျွန်တော်တို့ဆောင်ရွက်ကြောင်းပဲဆောင်ရွက်သွားနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါ
ဒီကနေ့ကျင်းပတဲ့နှစ်ဖက်အလို့အဖွဲ့ညှိနှိုင်းစည်းဝေးမတိုင်ခင်မှာအစိုးရကိုယ်စားလှယ်တွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေအကြားမှာအလို့သဘောဆွေးနွေးပွဲတွေအကြိမ်ကြိမ်ကျင်းပပြီးရရှိလာတဲ့အချက်တွေကိုဒီကနေ့ပြန်လည်ညှိနှိုင်းခဲ့ကြတာလည်းဖြစ်ပါတယ်။အစိုးရဘက်က NCA လေးနှစ်ပြည့်အခမ်းအနားအပြီးအော်တိုဘာလ29ရက်ဒါမှမဟုတ်30ရက်မှာ JICM စည်းဝေးကျင်းပနိုင်ရေးအတွက်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုအဆိုပြုထားပါတယ်။ကရင်မျိုးသားစည်းရုံး KNU ကတော့သူတို့ခေါင်းဆောင်တွေနဲ့တမတော်ခေါင်းဆောင်တွေတွေ့ဆုံညှိနှိုင်းပြီးမှသာ JICM စည်းဝေးကျင်းပဖို့မြစ်တက်ရက်ခံထားပါတယ
်။ကိုမိုးစောပြောပြခဲ့တာပါရှင်။မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရတို့ကြားခုလတွင်ကျင်းပဖို့သဘောတူထားတဲ့အပြစ်ရက်စဲရေးဆွေးနွေးပွဲကိုစီစဉ်တားတဲ့အတိုင်းမကျင်းပနိုင်တော့ဘဲလာမယ့်နိုဝင်ဘာလဇန်ပိုင်းမှာကျင်းပဖို့အစိုးရဘက်ကအဆိုပြုထားတဲ့အကြောင်းတမရယုံဝင်ကြီးဌာနပြောဆိုခွင့်ရှိသူဦးစောထေးကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။မကြာခင်မှာမြောက်ပိုင်းဘွဲ့တွေနဲ့ကျွန်တော်တို့ဆွေးနွေးညှိနှိုင်းဖို့လုပ်နေပါတယ်။အဲတော့ကျွန်တော်တို့နိုဝင်ဘာလဇန်ပေါ့နော်အော်တိုဘာလမှာတော့ကျွန်တော်တို့အခုပဲဟို NCA ဘွဲ့နဲ့ပေါ့နော်စသည်ဖြင့်ကျွန်တော်30ရက်ရောက်သွားမှာဖြစ်တဲ့အတွက်အော်တိုဘာလာထဲတော့တွေ့ဖို့မရှိတော့နိုဝင်ဘာလာထဲမှာကျွန်တော်တို့ပြန်တွေ့ဖို့ညှိနေတယ်။အဲညီဟိုတွေ့တဲ့အခါမှာလည်းနံပါတ်1ကတော့ရက်ပေါ့နော်။ရက်ကတော့အချမ်းပြားဖြစ်တော့ကျွန်တော်တို့နိုဝင်ဘာ5ရက်ကနေ10ရက်အတွင်းမှာတွေ့ဆုံဖို့ဒါတော့ကျွန်တော်တို့နှစ်ဖက်ညှိနေပဲရက်ကအဆင်ပြေမလဲပေါ့။နောက်ချက်ကတော့တွေ့မဲ့နေရာပေါ့။တွေ့မဲ့နေရာလည်းကျွန်တော်တို့အရင်ကတော့ဂျိုင်းတုံမှာနှစ်ကြိမ်ဆက်တိုက်ကျွန်တော်တို့တွေ့ပြီးပြီ။အဲတော့ဂျိုင်းတုံမှာဆက်တွေ့မလားပေါ့။သူတို့ဘက်ကလည်းအဆိုပြုထားတာရှိတယ်။အဲအဆိုပြုထားတဲ့နေရာတွေပေါ်မှာကျွန်တော်တို့လူကြီးတွေကိုတင်ပြပြီးတော့နှုံးနှစ်ဖက်လက်ခံတဲ့နေရာမှာတွေ့မယ်ဆိုရင်ကျွန်တော်ရက်ပြန်ကြည့်ပြီးတော့တွေ့ဖို့ရှိပါတယ်။အဲတော့လေးဘွဲ့လုံးနဲ့ကျွန်တော်တို့ပနာမပြစ်ခတ်တက်ကမှုရစဲရေးသဘောတူညီချက်ကျွန်တော်လက်မှတ်ထိုးဖို့ရှိပါတယ်။
ထမသဘောတူညီချက်အရနှစ်ဖက်တွဲဆုံမဲ့ရဟာသတင်းချုပ်အများပြည်သူယုံပိရဲ့ဖြစ်တာကတချောင်း NCA နိုင်ငံလုံးဆိုင်ရာအပြစ်ရဆယ်ရည်သဘောတူညီချက်လက်မှတ်ထိုးတဲ့၄နှစ်ပြည့်အခမ်းအနားတို့နဲ့တိုက်ဆိုင်နေတဲ့အတွက်အောက်တိုဘာလထဲမှာမကျင်းပနိုင်တော့ဘဲနိုဝင်ဘာလစမှာကျင်းပဖို့အစိုးရဘက်ကအဆိုပြုထားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာ18ရက်နေ့ကကျိုင်းတုံမှာနောက်ဆုံးကြိမ်တွဲဆုံခဲ့တဲ့ဆွေးနွေးပွဲကနေအောက်တိုဘာလအတွင်းတွဲဆုံဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲအတွင်းသဘောတူညီချက်တချို့ရခဲ့တယ်ဆိုပေမဲ့တိကျခိုင်မာတဲ့ဆုံးဖြတ်ချက်တော့မချနိုင်ခဲ့ပါဘူး။အတိအကသဘောတူညီလို့မရနိုင်တဲ့အကြောင်းဟာတက်နေရာချထားရေးကိစ္စဖြစ်တယ်လို့ဆွေးနွေးပွဲမှာပါဝင်သူတွေကထုတ်ဖော်ပြောဆိုကြပါတယ်။ဒါ့အပြင်ပြစ်ခတ်ရဆဲရေးဆွေးနွေးပွဲတွေမှာတရုတ်ပါဝင်မဲ့အခန်းကဏ္ဍနဲ့ပတ်သက်လို့တရုတ်တပ်မတော်ဘက်ကကန့်ကွက်ခဲ့တယ်ကန့်ကွက်ခဲ့တယ်လို့ဆိုပါတယ
်။ဒေါ်ရရှင်များရှင်ရှင်းပြ2020ပြည်ကြရေးမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူလူကနောက်တစ်ချိန်မဲပေးရွေးချယ်ကြရအောင်ပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူလူထုကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်အနေနဲ့ရောအစိုးရနဲ့လွှတ်တော်အထွန်းမှာလူထုအထွေတာဝန်ကြီးခဲ့တယ်လို့ဆိုနိုင်ပါလား။လူလူမျှော်လင့်ချက်တွေကိုဘယ်လောက်ထိဖြည့်ဆည်းနိုင်ခဲ့ပါသလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မဲဆန္ဒရှင်သောရရှင်တွေအနေနဲ့ဆန္ဒမဲပေးခဲ့ကြတဲ့ကိုစလဲရီကိုအထွတ်ဘာတွေလှုပ်ပေးခဲ့ပြီးပြီလဲဆိုတာပါဝင်ဆွေးနွေးကြဖို့လဲဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိမြလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-392-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့ line meter 25 32 51တို့ကနေဓာတ်ရိုက်ဖန်ယူနှာစင်နိုင်ပါရရှင်။အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတုန်းကထရမ့်စီယုံရေးတာဝန်ရှိသူတွေနဲ့ရုရှားနိုင်ငံပူးပေါင်းဆောင်ရွက်ခဲ့သလားဆိုတဲ့စုံစမ်းမှုတွေကမှန်ကန်မှုရှိခဲ့ရလားဆိုတာကိုတရားရေးဌာနကရာဇဝတ်ကြောင်းနဲ့စစ်ဆေးနေပါပြီ။အထူးစုံစမ်းရေးမှူးရောဘတ်မော်လာဦးဆောင်ခဲ့တဲ့စုံစမ်းမှုတွေအပေါ်တရားရေးဌာနကပြန်လည်သုံးသပ်နေရကနေရာဇဝတ်ကြောင်းနဲ့စတင်စုံစမ်းစစ်ဆေးနေပြီဆိုတာကိုသတင်းစင်းမြစ်နှစ်ခုကိုကိုးကားပြီးတော့ New York Times စင်စာကြီးကကြာတာပြင်းနေကစတင်ဖော်ပြခဲ့တာပါ။အခုစုံစမ်းမှုတွေကို Connecticut ပြည်နယ်အစိုးရရှိနေ John Dunham ကဦးဆောင်နေပါတယ်။American သမ္မတ Donald Trump ကစီးရီးယားနိုင်ငံမှာရှိနေတဲ့ရေနံတွင်းတွေကို IS အစွန်းရောက်တွေနဲ့တခြားရန်ဘက်အဖွဲ့တွေရဲ့အန္တရာယ်ကနေကာကွယ်ဖို့တောင်းဆိုတဲ့အပေါ်မှာ American စစ်ဖက်တာဝန်ရှိသူတွေကထောက်ခံခဲ့ပြီးတော့နောက်ထပ်ဆက်လက်နဲ့ပစ္စည်းတွေပို့ပြီးအကာအကွယ်ပေးဖို့ပြင်ဆင်နေပါတယ်။စီးရီးယားနိုင်ငံထဲမှာဆက်ရှိနေသေးတဲ့ American တပ်ဖွဲ့တချို့ရဲ့အနေအထားကိုထပ်ပြီးအားဖြည့်နိုင်ဖို့အတွက်American အနေနဲ့လှုပ်ဆောင်ခဲ့တယ်လို့စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာလဲစီးရီးယားဒီမိုကရက်တစ်တပ်ဦး SDF တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေကြအောင်အဲ့ဒီဒေသမှာဒေသကိုဆစ်လက်နဲ့ပစ္စည်းတွေနောက်ထပ်ပို့သွားဖို့လဲပါဝင်တယ်လို့ American ကာကွယ်ရေးတာဝန်ရှိသူတူကကြာတာပြင်းနေတော့ကပြောကြားခဲ့ပါတယ်Indonesia နိုင်ငံက Lion Air လေကြောင်းလိုင်းရဲ့ Boeing 737 Max လေယာဉ်2018 October လုံးကပြတ်ကျခဲ့တာဟာလေယာဉ်ပြန်မှတက်ဆင်ထားတဲ့စနစ်ကြောင့်ရောလေကြောင်းလိုင်းတာဝန်ရှိသူတွေရဲ့ပေါ်ရော့မှုကြောင့်မှဖြစ်တယ်လို့ Indonesia စုံစမ်းစစ်ဆေးသူတွေကပြောကြားခဲ့ပါတယ်ရှင်
။တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချက်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရမှုက900နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်။အခုအသံလွှင့်နေတဲ့ Radio စီစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV စီစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ VO ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.
။